င်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေးလီဂျပုန်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးတော့ VOE ကပို့ပေးတဲ့ပြည်ခရင်ကိုလက်ခံရရှိလို့ဝမ်းသာပါတယ်ဆိုပြီးတော့စာပြန်ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါမယ်ပခုတ်ကူမျိုးကကိုမျိုးက VOA 102 100သားတွေအားလုံးပျော်ရွှင်ချမ်းမြေ့ပါစေလို့ဆုတောင်းရင်းနဲ့အခုလိုရေးလာပါတယ
် VOA ကကျွန်တော်တို့လိုပရိသတ်တွေအတွက်အလေးထားပြီးလက်ဆောင်ပို့ပေးတဲ့အတွက်မြုံကြည်နိုင်လောက်အောင်ပဲဝမ်းသာကျေးဇူးတင်မိပါတယ်ခင်ဗျာအစဉ်အမြဲအားပေးနေရတဲ့ VOA ပရိသတ်အပေါ်အလေးထားတဲ့အတွက်လည်းကျေးဇူးတင်ကျေနပ်ရပါတယ် VOA ကစနေနေ့ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုတော့မလွတ်တမ်းစောင့်မျှော်အားပေးနေသလိုကျန်တဲ့အစီအစဉ်ကောင်းတွေကိုလည်းကြိုက်နှစ်တက်ရပါတယ်ကျွန်တော်တို့လိုသတင်းကြိုက်တဲ့သူတွေအတွက်တော့ဗဟုသုတရစရာတွေကိုလည်းအထူးကြိုက်နှစ်တက်မိပါတယ် VOE ရေနိုင်ငံရဲ့အပြောင်းအလဲဖြစ်စဉ်နဲ့အတူအယက်သားသမရသစ်ကြီးကိုကြိုဆိုရင် VOE ဝိုင်းတော်သားများအားလုံးပျော်ရွှင်ချမ်းမြေ့မှုနဲ့ထတ်တူသတင်းကောင်းတွေအစဉ်တင်ဆက်နိုင်ပါစေလို့ဆုတောင်းပါတယ်ဗျာ
ဟုတ်ကဲ့ VOE ကပို့ပေးရဲ့ပြည့်ကြတဲ့ရရှိတယ်ဆိုလို့အတိုင်းမသိဝမ်းသာရပါတယ်ဒီတော့ရှင်က VOE ကိုအားတဲ့အချိန်တိုင်းစာရေးဆက်သွယ်ပါဦးမယ်လို့ရေးလာပါတယ်။ဟုတ်ကဲ့ပါရှင်။စာမျှော်နေပါမယ်လို့ကိုမျိုးကိုပြောချင်ပါတယ်နော်။ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေထဲမှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်နဲ့စနေညတိုင်းတင်ဆက်ပေးတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်တို့မှာတော်ရရှင်နေကိုယ်တိုင်ပါဝင်ဆွေးနွေးနိုင်တာဖြစ်ပါတယ်။အဲ့ဒီစီစဉ်မှာကိုယ်တိုင်ပါဝင်ပြီးတော့မဆွေးနွေးနိုင်တဲ့တော်ရရှင်တချို့အနေနဲ့ကတော့ VOE ကိုအီးမေးလ်ပေးဖို့ဒါမှမဟုတ်လဲ VOE ရဲ့ Facebook အစာမျက်နှာပေါ်မှာသူတို့ဆွေးနွေးခြင်းတဲ့အကြောင်းအရာကိုရေးသားပြီးတော့ပါဝင်ပြီးဆွေးနွေးတတ်ကြပါရင်ရေးသားတဲ့သောရရှင်တွေများတဲ့အခါမှာကျမတို့အားလုံးကိုစုံစည်းအောင်တော့မဖော်ပြပေးနိုင်ဘူးဆိုတာသောရရှင်တွေလည်းသိမှထင်ပါတယ်နော်ဒီထက်ကအခုတစ်ပတ်စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့သောရရှင်သူပါဝင်ပြီးဆွေးနွေးခြင်းတဲ့ရှုထောင့်ကနေရေးလာတာကိုဝေမျှပေးကြပါတယ်မိုးချိုးသွားဆိုတဲ့သောရရှင်က VOE ရေးဆိုပြီးတော့
VOE ရေးဆိုရတဲ့ဝန်ကြီးတွေပေါ်ဘယ်လိုမြင်လဲဆိုရင်ကျွန်တော်အနေနဲ့ဘလို့မှမမြင်ပါဘူးဘာဖြစ်လို့လဲဆိုရင်သူတို့ကဘာမှမလုပ်ရသေးလို့ဘာမှလည်းပြောစရာမရှိတာပါအခုတော့လူပြောများနေတဲ့ဇကားကတော့ဘွယ်လမကိစ္စနဲ့ပတ်သက်ပြီးပြောနေကြတဲ့ကိစ္စပဲဖြစ်မယ်ထင်ပါတယ်ဆိုတော့ဗျာပြည်သူတွေအများဆုံးပေးလိုက်တဲ့မဲတွေကသူတို့ရဲ့ဘွယ်တွေကိုကြည်ပြီးပေးခဲ့ကြတာမဟုတ်ပါဘူးဒေါ်ဆန်းစုကြည်ကိုယုံကြည်လို့ဒေါ်ဆန်းစုကြည်ရဲ့တာဝန်ယူတတ်မှုတာဝန်ခံတတ်မှုနဲ့ပြည်သူတွေကိုပေးထားတဲ့ဂတိတည်မဲလို့ယုံကြည်ခဲ့ကြလို့ NLD ကိုမဲပေးပြီးအစိုးရဖြစ်ခွင့်ပေးခဲ့ကြတာပါအဲ့တော့ VOA ကအခုလုံးမဲ့အစီအစဉ်မှာကျွန်တော်အနေနဲ့ပြောစရာရှိတာကဒီအစီအစဉ်လုပ်ဖို့လောလောဆယ်စောနေသေးတယ်လို့ထင်ပါတယ်ဗျာ
အစိုးရတဲ့ဝန်ကြီးတွေပေါ်မှာဘယ်လိုမြင်လဲဆိုတဲ့ဒီစနေညဓာတ်ရိုက်လေလိုင်းအစီအစဉ်မှာတင်ဆက်ပေးထားတဲ့အကြောင်းအရာဆွေးနွေးချက်နဲ့ပတ်သက်ပြီးတော့ဒီသောရရှင်မိုးချိုးသွားကအခုလိုဆွေးနွေးလာသလိုလင်းအောင်ဆိုတဲ့သောရရှင်ကတော့
တော်တော်ပြောင်းလဲယူသွားလိမ့်မယ်အရင်အစိုးရလှုပ်ထားခဲ့တာတွေကိုလူတွေရဲ့အကျင့်တွေဝန်ထမ်းတွေရဲ့အကျင့်တွေပြီးတော့တော်တော်ကြီးကြီးတွေကစာတော်တော်ယူရင်းပြည့်စည်နေပြီဆိုတော့ NLD အစိုးရဟာပြင်ဆင်ခြင်းနဲ့တိုးတက်အောင်တော်တော်ရုန်းကန်ရလိမ့်မယ်လို့ညင်မိပါတယ်ဗျာ
ဒါတော့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးခဲ့တဲ့အကြောင်းအရာပေါ်မှာတော်တော်ရှင်တွေဝင်ပြီးတော့ဆွေးနွေးလာကြတာကိုကျွန်တော်တို့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာအချိန်မလောင်းငါတဲ့အတွက်မဖော်ပြပေးနိုင်တာပါမြန်မာပြည်ကပေးစာများကဏ္ဍမှာလဲစာရည်အလုံးကိုမဖော်ပြပေးနိုင်ပါဘူးเนาะတချို့ကိုကောင်းနှုတ်ပြီးတော့ဖော်ပြပေးလိုက်တာဖြစ်ပါတယ်ရှင်တော်ရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းဒေးလီဂျပုန်နဲ့ဖြောပြေးပေးကြပါမယ်။နောက်ပိုင်းမှာတော့တော်ရရှင်တွေရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားအောင်မှာဖြစ်ပါတယ်။ဒီတစ်ပတ်တော့တော်ရရှင်တွေကိုဘေးဘော့ဟော့တဖြစ်ဆုံးတေးနံပါတ်100ဆင်းနဲ့မှာနံပါတ်30အတွင်းထိန်းနှံကိုရောက်လာတဲ့တချင်းဂျပုန်နဲ့ဖြောပြေးပေးမှာဖြစ်ပါတယ်။ဒိမနိုင်ငံက Soul Pop ဂီတာအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Lucas Graham အဖွဲ့ရဲ့ Lucas Graham Blue Album ကတေးတချင်းဖြစ်ပြီးတော့2015 September လမှာ Copenhagen တေးထုတ်လို့ရေးကနေပြီးတော့ online မှာစတင်ပြီးဖြန့်ချိခဲ့တဲ့သချင်းပဲဖြစ်ပါတယ်။သူတို့ဖွင့်ရဲ့ပင်တိုင်းအဆိုရှင်လည်းဖြစ်နောက်ပြီးတော့ဒီသချင်းကိုဆက်ဆိုသူတွေထဲမှာတအူးပါဝင်လည်းဖြစ်တဲ့ Lucas Graham Forkhammer ကဒီ7 years 9 minutes ဆိုတဲ့သချင်းဟာသူ့ရဲ့ဘဝကိုထင်ဟက်တဲ့သချင်းဖြစ်ပါတယ်လို့ပြောပါတယ်။သူရဲ့ကြော်လွန်ခဲ့တဲ့ဘဝအစိပ်ပိုင်းနောက်ပြီးတော့အနာဂတ်မှာပိုင်ဆိုင်ခြင်းနဲ့အောင်မြင်မှုဒါတွေကိုတီးဖွဲ့ထားတာဖြစ်ပါတယ်။အသက်60ရွယ်အထိဘဝကြော်ဖြတ်မှုအပိုင်းကိုတော့နောက်ပိုင်းမှာစိတ်ကူးရင်ပြီးတော့ထည့်ပြီးတော့တီးဆိုထားတာဖြစ်ပါတယ်။သူရဲ့ဖခင်ဖြစ်တဲ့သူကအသက်62နှစ်မှာဆုံးပါသွားတာဖြစ်လို့သူအဲ့ဒီအရွယ်အထိပို့ပြီးတော့အသက်ရှည်နေနိုင်မနေနိုင်ဆိုတာကတော့တကယ်အချိန်ရောက်တော့မှပဲသူသိရတော့မယ်လို့ပြောခဲ့တာပါ။ အခုသူကဖခင်တယောက်လဲကိုတိုင်ဖြစ်လာခဲ့ပြီးတော့ဘုရားမှာဖခင်ဖြစ်တည်ရည်ဒီဘုကအရေးကြီးဆုံးပဲလို့လဲယုံကြည်ထားပါတယ်တဲ့သားသမီးတွေအတွက်အမြဲတမ်းချစ်ခင်ယုံကြည်ခံရတဲ့မိဆွေကောင်းတငယ်ချင်းကောင်းလို့ဖခင်မျိုးဖြစ်နေဖြစ်အောင်နေထိုင်သွားမယ်လို့သူကပြောသွားပါတယ်သူကဒီတဲ့ချင်းနဲ့ပတ်သက်ပြီးတော့ပြောတာလေးတခုစိတ်ဝင်စားစရာကောင်းတာရှိပါတယ်ပြောလို့မကောင်းပါနဲ့တဲ့သူ့ရဲ့အဖေသေးသွားခဲ့လို့ပဲသူဒီလောက်ကြီးကြီးကျယ်တဲ့အောင်မြင်မှုတွေရလာတာပါလို့သူကပြောပါတယ်သူရဲ့အဖေသာ2012ခုနှစ်မှာကွယ်လို့မသွားခဲ့ဘူးဆိုရင် Happy Home ပျော်ရှင်ပွဲအိမ်လေးဆိုတဲ့တခြင်းကိုရေးပြမှာလည်းမဟုတ်ပါဘူး။အဲဒါဆိုရင် Scandinavia နိုင်ငံမှာလည်းအောင်မြင်မှုတွေရမှာမဟုတ်ပါဘူး။ပြီးတော့အခုပေါက်တဲ့ 7 years ဆိုတဲ့တခြင်းလည်းသူရေးပြမှာမဟုတ်ဘူး။ဒီတခြင်းကြောင့်ပဲသူအခုလိုမျိုး America ထိပေါက်ပြီးတော့ Warner Brothers တေးထုတ်လို့ရင်းနဲ့စာချုပ်ချုပ်ဖြစ်ရတဲ့အထိဖြစ်တာမှလို့သူကပြောပါတယ်။ဒီတခြင်းကအခုထိဆိုရင်တော့ Billboard Hot 100ဖြစ်ဆုံးတေးတရာစီးရင်းနဲ့မှာသူတို့အဖွဲ့ရောက်ပြီးသားဒီအစီအစဉ်မှာအမြင့်ဆုံးဖြစ်တဲ့နံပါတ်3ကိုရောက်လာတာပါ။ဒီ Billboard Hot 100ဖြစ်ဆုံးတေးတရာအစီအစဉ်မှာရောက်နေတာလည်းသတင်းပတ်5ပတ်ရှိပြီဖြစ်ပါတယ်။ Lucas Graham အဖွဲ့ရဲ့ 7 years 9 နှစ်ဆိုတဲ့တခြင်းကိုနားဆင်ကြည့်ပါအောင်ရှင်။
Once I was 7 years old, my mama told me, go make yourself some friends or you'll be lonely. Once I was 7 years old. It was a big, big world, but we thought we were bigger. Pushing each other to the limits, we were learning quicker. By 11, smoking herb and drinking burning liquor. Never rich, so we were out to make that steady bigger. Once I was 11 years old, my daddy told me, go get yourself a wife or you'll be lonely. Once I was 11 years old.Had that dream like my daddy before me So I started writing songs I started writing stories Something about that glory Just always seemed to bore me Cause only those I really love Will ever really know me Once I was 20 years old My story got told Before the morning sun When life was lonely Once I was 20 years oldOnly see my goals, I don't believe in failure Cause I know the smallest voices, they can make it major I got my boys with me, at least those in favor And if we don't meet before I leave, I hope I'll see you later Once I was 20 years old, my story got told I was frightened by everything I saw before meSongs have been sold We've traveled around the world And we're still roaming Soon we'll be 30 years old
Lucas Graham အဖွဲ့တည်ဆူထားတဲ့7 years ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါ။နောက်ပိုင်းမှာတော့တောရရှင်တွေအတွက်မြန်မာတခြင်းလေးတစ်ပုဒ်နဲ့တေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်။အခုတော့တောရရှင်တွေရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးသွားခြင်းပါတယ်ရှင်။မော်လမြိုင်ကဈေးသူဈေးသားများဆိုပြီးရေးလာတဲ့တော်ရရှင်ကတော့မုံပြင်းတဲ့မော်လမြိုင်စစ်ကဲကုန်းရက်မင်္ဂလာဈေးအရှိလျှက်စစ်တက်တိုင်းတတိုင်းဟာအလွန်မဲစောင်းနေပြီးတော့အုတ်ခုံမှလည်းယိုယွင်းနေပါတယ်ဆိုပြီးဓာတ်ပုံတွေရိုက်ပြီးတော့ပို့လာတာပါဟုတ်ကဲ့ဓာတ်ပုံထဲမှာတက်တိုင်းတော်တော်စောင်းနေတာလည်းတွေ့ရသလိုသူရဲ့အောက်ခြေကဒီခုထားတဲ့ဒီကြောက်တုံးကလည်းတော်တော်လေးကိုပြုတ်ကွဲပြီးတော့ဒီဓာတ်တိုင်းပြုတ်ကြမလို့ဖြစ်နေတာတွေ့ရပါတယ်နော်အဲ့လိုမျိုးတက်တိုင်းစောင်းနေလို့ဈေးသွားဈေးလာတွေအတွက်အသက်အန္တရာယ်ဆိုးရိမ်ရပါတယ်။အများဆုံးလာရောက်ပြုပြင်ပေးစေခြင်းပါတယ်။ဆိုပြီးတော့ဈေးသူဈေးသားများဆိုပြီးတော့မော်လမြိုင်စစ်ကဲကုန်းရက်မင်္ဂလာဈေးကဈေးသူဈေးသားတွေဆိုပြီးတော့ရွေကတစင်တက်ဆိုင်ရာတည်အောင်လို့ပြောလာပါတယ်ရှင်။မြမတယ်လီဖုန်းဆက်သွယ်လုပ်ငန်းနဲ့ပတ်သက်ပြီးတော့သွားရချင်းတယောက်ရေးလာတဲ့စာမှာတော့ MPD ကငွေတွေမတရားကောက်ခံနေရပါတယ်ဆိုပြီးတော့သူကချက်လန်ပြေစာဖြတ်ပိုင်းနဲ့တကွာဟိုဓာတ်ပုံရိုက်ပြီးတော့စာရေးပြီးတော့ရင်ဖွင့်လာပါတယ်ရှင်။
MPD လုပ်ငန်းဟာအစိုးရပိုင်ဖက်ဆက်ကုမ္ပဏီမဟုတ်တော့ပေမဲ့အခုအချိန်ထိကြိုးဖုံးတွေကိုလစဉ်ကြီး900ကျပ်ကောက်ခံတာတွေလုပ်နေတာလုံးဝအတိတ်ပဲမရှိပါဘူး။တွားလျာတည်သွားနိုင်တဲ့မိုဘိုင်းဖုန်းကတ်တွေကိုတောင်လစဉ်ကြီးပေးစရာမလိုတဲ့ကာလမှာအခုလိုကြိုးဖုံးတွေကိုလစဉ်ကြီး900ကျပ်စီကောက်ခံနေတာကိုပယ်ဖြတ်စီလိုတဲ့အတွက်အခုလိုစာရေးသားပေးပို့လိုက်တာပါ။ကြိုးဖုံးတွေကိုလစဉ်ကြီးကောက်ခံတာကနေငွေကြေးဘလောက်အပိုရနေလဲဆိုတာမှန်းကြည့်နိုင်ပါတယ်။မတရားငွေကြေးကောက်ခံတာကိုခံရတယ်လို့ခံစားရတဲ့အတွက် ကျေးဇူးပြုပြီးဒီစာကိုအမြန်ဆုံးထုတ်လွှင့်ပေးစီလိုပါတယ
်ဒီတစ်ပတ်တော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီမှာပဲရက်ချင်ပါတယ်နော်နောက်ပိုင်းမှာမြန်မာသတင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောင်းပြေးပေးအောင်ပါရှင်ကျမတို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုဆက်ပြီးတော့ဒီတောင်းလာတဲ့သောရရှင်တယောက်ရဲ့အစာကိုပြောပြပေးကြပါမယ်။ VOA နဲ့အဆက်အသွယ်ပြတ်တာကြပါပြီလို့ရေးလာတဲ့သောရရှင်ကတော့ဝန်ထမ်းဆရာပေါ့စာဖြစ်ကလေးက VOA ကိုကြိုးစားကြိုးစားပဲနားထောင်ဖြစ်ပါတယ်တဲ့။သူယုံကြည်ရာစီစဉ်မှာနောက်တစ်ချိန်ပါဝင်လို့ရတဲ့ရင်ကျွန်တော်ရဲ့ယုံကြည်ရာလေးတွေကိုပြောပြခြင်းပါတယ်ဗျာအခုကျွန်တော်တာဝန်ထမ်းဆောင်နေတဲ့သကိုင်းတိုင်းဒေသကြီးဒဇယ်မြို့နယ်အထကကွယ်စနွင်းတော်ကျောင်းမှကျောင်းဆောင်ဆရာကြီးဦးကြီးချစ်လွန်းနဲ့ရွာကန်ဒေသဆရာဆရာမများအဝေးရောက်ဆရာဆရာမများအတွက်မေတ္တာတည်လဲဆောင်တစ်ပုဒ်ပါခြင်းပါတယ်သုံးလာတာကျောင်းပိတ်လို့လွမ်းဆွတ်တဲ့အနေနဲ့တတိယလိုပါတဲ့တချင်းကောင်းစဉ်တော့မပြောတော့ပါဘူးVOA ကအစီအပြေတဲ့သချင်းပဲရွေးပေးပါ။ဆီယာမနဲ့ပတ်သက်တဲ့သချင်းဆိုရပါတယ်။ဆူပြရေးလာပါတယ်။သောရရှင်ဝေဖြိုးဖြစ်ပါတယ်။ဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုတဲ့ဒီဆီယာမနဲ့ပတ်သက်တဲ့သချင်းလေးရုံးက VOA အဖွဲ့သားတွေလည်းဝိုင်းပြီးတော့တောင်းကြတာနဲ့ဘိုးဘိုဟန်တီဆိုထားတဲ့ဆီယာမဆိုတဲ့သချင်းလေးထုတ်လွှင့်ပေးကြပါတယ်နော်။ဒီတေးတောင်းတဲ့သောရရှင်တေးတောင်းခင်ရတဲ့သောရရှင်တွေရော VOA တစ်ချစ်သောရရှင်အားလုံးရောဒီသချင်းလေးကိုနားဆင်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်။ဘိုးဘိုဟန်တီဆိုထားတဲ့ဆီယာမဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလွားတွေကိုတင်းငရီနေညာဝိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွင်ထုတ်ပေးခဲ့ပြီးရဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်မုန်းနာမတီyama go de atesue a chimi bi change မယေသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်